လူမျိုးရေးပြပခရိနဲ့မငြိမ်မသက်ဖြစ်နေတဲ့မြန်မာနဲ့နေချင်းဆက်အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာတနင်္လာနေ့လင်အားကြီးပိုင်းတုန်းကလူမျိုးရေးထိရုံတွေထပ်ဖြစ်ခဲ့ပြီးတော့လူ3ဦးသေဆုံးခဲ့ရတယ်ဆိုပြီးရိုက်တာသတင်းတရမှာဖော်ပြပါရယ်ဒေသတွင်းမေလအစောပိုင်းကလေးကဖြစ်လာတဲ့လူမျိုးရေးထိရုံတွေကြောင့်လူ80ထက်မနည်းသေဆုံးခဲ့ရပြီးတော့လူ4000ကျော်လဲဥယျာဉ်မှာဖြစ်ခဲ့ကြရပါတယ်အထိရုံတွေကိုဟန်တာဖို့အတွက်လူညွန်ရေးတွေထူထည့်ကိုချထားတဲ့ကြားမှာပဲအခုလိုမျိုးရံပန်ရံကအကြမ်းဖက်မှုတွေမီးရှို့မှုတွေကတော့ဆက်ပြီးတော့ဖြစ်နေသေးပါသေဆုံးသူတွေအတွက်မိသားစုဆွေမျိုးတွေစုဝေးတဲ့ခမဆောင်ကိုပြည်내ဝန်ကြီးချုပ်ဘရန်စင်းလာရောက်ပြီးတော့ဝန်ထဲစကားဆွေးပါတယ်။အဲဒီနောက်ဒီပြည်내ဝန်ကြီးဟာအနီးအနားမှာရှိတဲ့ KI တခုကိုလည်းတွားရောက်စစ်ဆေးကြည့်ရှုတာတွေလုပ်ပါတယ်။ဒေသတွင်းမှာရှိတဲ့လူမျိုးကွဲအုပ်စုတွေကြားမှာညီငယ်ဆွေးနွေးပွဲတွေလုပ်နေပေမဲ့လည်းအကြမ်းဖက်မှုတွေကတော့ခုချိန်ထိရပ်မသွားခဲ့ပါဘူး။ဒေသတွင်းမှာလူများစုဖြစ်တဲ့မဏိပူခေါ်ကတဲ့လူမျိုးတွေကိုဦးစားပေးလို့နဲ့ဆိုပြီးတော့ကွတ်ကီတိုင်းသားလူမျိုးတွေကဒီမေလဇန်ပိုင်းတုန်းကဆန္ဒပြကြရတာနေပြီးတော့အပြန်အလှန်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာခဲ့တာပါ။မဏိပူရပြည်နယ်ဟာလက်ရှိအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီအာဏာရထားတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ခင်ဗျာ